သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါဒေါ်ရရှိများကို January 9ရက်ဗုဒ္ဓဟူးနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတယ်ရောအောင်ပါယူနီအတွက်ထိတ်တန့်သတင်းများပြင်းထန်သောအပူလှိုင်းကြောင့်ယခုနွေရာသီတွင်မျောလင့်မထားသောတော်မီလောင်ကျွမ်းမှုအပူချိန်သို့တွန်းပို့နေသောကြောင့်ဩစတြေးလျများအားမိသတိပေးချက်များကိုလိုက်နာရန်တိုက်တွန်းထားပါသည်ဆောက်ဩစတြေးလျဗစ်တိုးရီးယားတက်စ်မေးနီးယား ACT နှင့်ညူးဆာဝေးတို့သည်ယခုသတင်းပတ်ကုန်ထိအပူလှိုင်းတံကိုခံနိုင်ရမှာရှိတယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်ဝင်ဂျီဂျိုအန်သနီအယ်ဘနီစီကစာရင်းတင်မုတ်တုံရေးကြီးမှုကြောင့်ပျက်စီးသွားတဲ့ကွင်းဆက်အနောက်မြောက်ပိုင်းကလူတွေကိုထောက်ပံ့ဖို့ဒေါ်လာ38သန်းပေးဆောင်မယ်လို့ကြေညာလိုက်ပါတယ်မစ္စတာအယ်ဘနီစီသည်အရေးကြီးသောအခြေခံအဆောက်အဦများပြုပြင်ရေးနဲ့ရေးပေါ်ကျွမ်းဝတရိတ်ဆန်အစားအစာများအတွက်ရမုံငွေချက်ချင်းပေးဖို့ကြေညာရန်အဆိုပါဒေသသို့သွားရောက်ခဲ့ပါသည်မိမိကိုအမေရိကန်အစိုးရကပြန်ပေးဆွဲခဲ့ခြင်းဖြစ်ကြောင်းဗင်နီဇွဲလားသမ္မတမာရီယိုကနယူးယောက်မှာတရားရုံးထုတ်စဉ်ပြောဆိုလိုက်ပါသည်၎င်းသည်ဗင်နီဇွဲလားနိုင်ငံရဲ့မှန်ကန်သောခေါင်းဆောင်ဖြစ်တယ်လို့လည်းပြောဆိုပါသည်နယူးယောက်မှာရှိတဲ့တရားရုံးသို့ရုံးထုတ်မှုအတွင်မာဒီယိုကသူ့တွင်အပြစ်မရှိကြောင်းပြောဆိုသလိုကျွန်တော်ဟာစစ်သုံးပန်းတစ်ယောက်ဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ယူဆာဝေးရဲမင်းကြီးမဲလယန်ကဆန္ဒပြပွဲတွေပေါ်ကန့်သတ်ချက်ကို14ရက်သက်တမ်းတိုးဖို့ကြေညာခဲ့ပြီးခရစ်စမတ်အကြိုနေ့မှာပထမဆုံးကြေညာခဲ့တာဖြစ်ပါတယ်။ဘွန်ဒိုင်အချမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်သည့်အနေဖြင့်အတီးပြုတ်ပြဋ္ဌာန်းထားသောဥပဒေများအောက်မှကော်မရှင်နာသည်အချမ်းဖက်ဖြစ်ရက်တစ်ခုဖြစ်ပွားပြီးနောက်စန္ဒပြစည်းဝေးပွဲများပြုလုပ်ခြင်းကိုကန့်သတ်ထားသောအများသူငါနေရာများကိုပိတ်ပင်တာကိုယာယီကြေညာပိုင်ခွင့်ရှိတယ်လို့သိရပါတယ်နေစဉ်သတင်းတို့ News Flash များပုံမှန်ကြားသိရန် SPS Language Podcast ကိုသွားရောက်ကြည့်ရှုပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
ဤတွင်သတင်းများကိုကြေညာလုပ်ပြီးပါပြီခင်ဗျာ
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ